မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်စီစဉ်ကနေပြီးတော့ကျူးစွာရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးကျင်းပအရှိပါနိုင်ငံရေးအရာကိုယုံကြည်အပေါ်မှာရက်တီလှုပ်ရှားပြောဆိုရပေါ်မှာဖန်ဆီးအရေးယူခံရပြီးနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်ဆီးခံရသူတွေကိုနိုင်ငံရေးကျင်းပဆိုပြီးတော့သတ်မှတ်လေးရှိပါတယ်လက်ရှိမြန်မာနိုင်ငံမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းပဆိုပြီးတော့သတ်မှတ်မလဲဘယ်လိုပုံမှန်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆကြမလဲကျွန်တော်တို့ဒါကိုဆွေးနွေးကြမှာပါအဓိကပေါင်းစနေပြိမဲ့ပုံကူနှစ်ဦးလေလိုက်မှာလဲရောက်နေပါပြီပထမတူကတော့နိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးအသင်း APPB ရဲ့အတင်းမှုဖြစ်တဲ့ဦးတိန်နိုင်ဒီလိုက်မှာရှိပါတယ်နောက်တူကတော့ဒေသဆရာဦးစိန်ဝင်းဦးစိန်ဝင်းကတော့ Intern News ဒီသတင်းမီဒီယာဖွဲ့ရဲ့ Journalism Advisor အကြံပေးပုံကူတူလဲဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုတိန်နိုင်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကိုတိန်ရေးကြားလာမသိခင်ဗျာ
ဟုတ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကိုတိုင်ကြီးအခုနောက်ကကျွန်တော်ပြောသွားလို့ပါဒီကိစ္စကလည်းဆင်းရဲဖြစ်တဲ့အကြောင်းအရာကတလောကပဲဒီရခိုင် ENP ပါတီရဲ့ခေါင်းဆောင်သူဖြစ်တဲ့ဦးဝေမောင်ကိုထောင်ချလိုက်တဲ့အမှုပေါ့နော်ဒါနဲ့ပတ်သက်လို့အန်ဂျီကပြောခွင့်ရတဲ့သူကဒါကနိုင်ငံရေးအချင်းသားအနေနဲ့တတ်မှတ်လို့မရတဲ့အကြောင်းပေါ့နော်သူပြောသွားတာရှိပါတယ်သူ့ကိုလည်းကျွန်တော်တို့ဒီမတိုင်ခင်မှာကြိုးစားဆက်သွယ်ပြီးတော့သူတုံ့ပြန်ကြရဖို့ကြိုးစားပါတယ်ဖုန်းဆက်သွယ်လို့မရလို့ပါအဲ့တော့ကိုတိုင်တိုင်ကျွန်တော်အရင်ဆုံးမေးချင်တာကတော့အခုလက်ရှိအနေအထားအရဆိုရင်နိုင်ငံရေးအကျဉ်းသားလို့တတ်မှတ်လို့ရတဲ့အပြစ်မှုတွေကိုဘယ်လိုမျိုးကိုတိတ်နိုင်လို့ခွဲထားပါလဲခင
်ဗျ။ဟုတ်ကဲ့ကျွန်တော်တို့ကတော့ဟို2013မှာတကယ်2014မှာတကယ်ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ဟိုအလုပ်လုပ်ဆွေးနွေးပွဲနှစ်ချိန်လုပ်ခဲ့ပါတယ်။အဲ့တော့ဒီအလုပ်လုပ်ဆွေးနွေးပွဲမှာသတိရှိတော့ကျွန်တော်တို့ဒီလူသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေနိုင်ငံရေးကျင်းသားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဥပဒေပညာရှင်တွေတတိပုဂ္ဂလတွေသက်ကြေအယောက်50လောက်တက်ကြပါတယ်ဆိုတော့ဒီလူ့လူချင်းကထွက်လာတဲ့ဥစ္စာကတော့တော်တော်တော့အသေးစိတ်ပါတယ်တော်တော်လေးရှိပါတယ်ဒါပေမဲ့အဓိကကတော့ဒီလူ့လူမှုတရားမျှတမှုတန်းသူမှုနဲ့ဒီလူ့ကိုယ်ရည်နဲ့တိုင်းသားအားလုံးပါဝင်တဲ့နိုင်ငံသားအခွင့်အရေးအတွက်ဒီဖော်ရတဲ့အခါမျိုးမှာဟိုစုတ်သားဖော်ရတဲ့အခါမျိုးမှာနောက်တစ်ခါကျတော့ဒီအစိုးရရဲ့ဒီမန်ကြိုက်300သုံးမဟုတ်ဒီလုပ်ငန်းအဖွဲ့တွေဒီပြည်တော်စုအဖွဲ့တွေလုပ်ငန်းအဖွဲ့တွေသူတို့ရဲ့ရည်ရည်ချက်ကိုလီလန်းအမျိုးမျိုးနဲ့ဒီကက်ွက်တာဟောပြောတာမိသားပုံစံထုတ်ွေတယ်ဆိုတဲ့ကိစ္စရင်းနဲ့ဖန်ဆီးထိခံရတဲ့လူအားလုံးကိုနိုင်ငံရေးအကျဉ်းသားဖြစ်တတ်မှတ်တယ်ဆိုပြီးတော့ဟိုရေးထားပါတယ်အခုကျွန်တော်တို့ဖတ်ရှိလာပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေးသားတိကျွယ်ခွင့်ဆိုချက်ကတော့ဒီအခြေတို့ကတော့ဟိုတော်တော်လေးပြည့်စုံပြီးတော်တော်ရှိပါတယ်ပုံမှန်လေးအနေနဲ့ကတော့ကျွန်တော်တို့ဤသာကျွန်တော်တို့ထောက်ရတာမရှိပါဘူးဆိုပေမဲ့လည်းဒီအလုပ်ပြည်ရတဲ့ပဲဒီနိုင်ငံရေးအခြေသားဖြစ်လာမဲ့ဥပဒေပုံမှန်တွေဆိုတာကလည်းဟိုရှိပါတယ်တခြားကတော့တခြားပုံမှန်တွေနဲ့တောင်မှဒီနိုင်ငံရေးဆောင်ရွက်တဲ့လူတွေဖန်ဆီးသေးခဲ့ကြတာလည်းကျွန်တော်တို့တောက်ဆောက်ရှိခဲ့ပါတယ်ဆိုပေမဲ့ကျွန်တော်တခုပြောချင်တာကဒီ1986ခုနှစ်ကကျွန်တော်တို့မက္ကလာအစိုးရနေပြီးတော့ဒီ1980နဲ့ဒီလူငယ်တက်တာလူငယ်ခန်းကကိုယ်ကျေးတို့ကဒီတိရေးဘုရားဌာနနေပြီးတော့ဒီကျွန်တော်တို့ဒီတိတုတရားသူကြီးတိတုတရားသူကြီးအဖွဲ့ကြီးဘယ်လိုအခြေအနေမျိုးတွေကဒီနိုင်ငံရေးအခြေအနေဖြစ်လဲနိုင်ငံရေးပြည်မှုဘယ်ပုံမှန်တွေကနိုင်ငံရေးပြည်မှုနေကြဆိုပြီးတော့ဒီမေးရပူတာရှိပါတယ်ဆိုတော့ဒီတိတုတရားသူကြီးအဖွဲ့ကကြံချိန်တဲ့ဟုတ်ကဲ့နိုင်ငံတော်ကောင်စီကနေပြီးတော့အတူတူပဲတာရှိပါတယ်အဲ့ဒါလေးကသူကတော့ခုနှစ်ချက်ပါအဲ့ခုနှစ်ချက်ထဲမှာကျွန်တော်အဓိက၅ချက်ကိုပြောချင်တာပါသူတစ်ချက်ကတော့မတရားသိမ်းအဲ့ဥပဒေများနှစ်ချက်ကဒီဥပဒေပုံမှာ128ကနေပြီး130ခါခွဲရှိအစိုးရကိုဆက်တင်တဲ့ပြစ်မှုများဆိုတာပါပါတယ်အခုဒါကအိမ်ပေါ်လို့ဆိုတာက122ပါဆိုတော့နောက်တစ်ခါကျွန်တော်တို့ဒီပုံမှန်143ကနေပြီးတော့153ကကြီးအထိဒါကဒီနိုင်ငံတော်ညီဝုမှုကိုပြတ်သားစေတဲ့အမှုနောက်တစ်ခါကျတော့30ကကြီးခါခွေ9ညအဲ့ဒါလေးပါပါတယ်ဆိုတော့ပြောချင်တာကဒီပုံမှန်လေးကတော့ဒေတာပေါ့ဒီနိုင်ငံရေးအစ်သက်အဖြစ်သတ်မှတ်လို့ရတဲ့ပုံမှန်လေးပြောချင်ပါတယ်
ဟုတ်ကဲ့အဲ့တော့ကုအေးတပီနေနဲ့တော့တတအေးမောင်ကိုနိုင်ငံကြီးစသားအနေနဲ့သတ်မှတ်ထားတယ်လို့သိရပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့သက်ဆိုင်ရာအာဏာပိုင်ဒီဘက်ကတုံ့ပြန်ချက်ကိုဗာများသိရပါလဲခင်ဗျာအေးတပီအနေနဲ့
ဟုတ်ကဲ့တက်ဆိုင်ရာအာဏာပိုင်လည်းကတော့ဟိုတုံ့ပြန်တာတော့မရှိပါဘူးခုနပြောတဲ့ဒီဒါကမျိုးလို့ပြောနေတဲ့ဆိုတဲ့ကိစ္စကအဲ့ဒါကသူဦးကြီးဟိုချိန်နေချက်ကိုပြောတာဖြစ်ပါလိမ့်မယ်အစိုးရကကြိုးစားပြုတာတော့ဒီပါတီကိုကြားပြုပြီးပြောတာတော့ဟုတ်ကဲ့မှာဟုတ်ပါလိမ့်မယ်ဆိုတော့ပြောချင်တာကတော့တူးချင်းကတော့သဘောထားလေးအများကြီးကွဲလွဲနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့တောက်လျှောက်တောင်းတနေတာကတော့အစိုးရကနိုင်ငံရေးအစင်းကဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဖို့ကြိုးပမ်းနေတာကျွန်တော်တို့တောက်လျှောက်ဟိုတောက်လျှောက်တောင်းတနေတာပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မြင်ချင်တာကအခုဒီခေတ်ကာလမှာရတားစုရအန်တီအစိုးရလက်ထက်မှာအစိုးရနဲ့အစင်မပြေလို့အစိုးရနဲ့ထိတ်တိုက်ရှိလို့ဖန်စီခါရတဲ့အမှုတွေအများကြီးရှိပါတယ်လက်သိမ်းရသိမ်းအမှုတွေလည်းရှိပါတယ်ဒေါက်တာအီမော်နူလိုအမှုတွေလည်းရှိပါတယ်ဒါအပြင်အမျိုးသားရေးဆောင်ရွက်နေတဲ့ Nationalist အုပ်စုတွေလည်းရှိပါတယ်အဲ့တော့ဥတိုင်းနိုင်တို့ကဒီကိစ္စတွေမှာဘယ်လိုလူမျိုးတွေနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကအများအားဖြင့်တောက်လျှောက်ကြလို့ရှိနေပါတယ်ဥပမာကျွန်တော်တို့ဘာသာရေးရတော့၎င်းလူမျိုးရေးရတော့၎င်းဒီကျွန်တော်တို့ဒီဘာသာရေးရတော့၎င်းလူမျိုးရေးရတော့၎င်းကျွန်တော်တို့ဒီပွဲကြားစေဖို့အတွက်ဒီအဘုံစကားတွေဆိုရဲဆိုလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဖြစ်ဟိုတတ်မှတ်လို့မရှိပါဘူးဆိုတော့ဒါကဟိုတစ်ချက်ကိုကျွန်တော်တို့ဒီပြည်တော်စုပြုကွဲမဲ့ကိစ္စမျိုးပြီးတော့ကျွန်တော်တို့ကအနေနာတတိထားပါတယ်ဒါပေမဲ့1221ဆိုတဲ့ပုံမှန်က122ဆိုတဲ့ပုံမှန်ကတော့ပေချာပေါက်ဒီအဓိပ္ပာယ်ဖွင့်ဆိုတာကဖွင့်ဆိုထားတာကနိုင်ငံတော်ပုံကံမှုလို့ဖွင့်ဆိုကြတယ်ဒါဆိုဒီအစိုးရလက်ထက်မှာနိုင်ငံတော်စိတ်မဲ့ခြင်းဟာတာစီမှုတို့ဟိုထွက်ပေါ်လာတာရှိပါတယ်ဆိုတော့သဘောကဒီနိုင်ငံတော်ပုံကံမှုတို့ဒီနိုင်ငံတော်စိတ်မဲ့ခြင်းဟာတာစီမှုဆိုတော့စေချာဖို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ကိစ္စပါဒါကြောင့်ကျွန်တော်တို့ကဟိုဒါကနိုင်ငံရေးအခြေသားဖြစ်တယ်လို့ကျွန်တော်တို့တတ်မှတ်ရတာပါဆိုတော့ကျွန်တော်တို့နိုင်ငံရေးအခြေသားဖြစ်မတတ်မှတ်တဲ့ဒီဥပမာဆက်စပ်ကောင်ကြီးနဲ့ဆွဲတိုင်းကျွန်တော်ကနိုင်ငံရေးကျေးဇူးတော်မကတ်မှာပါဘူးကျွန်တော်တာကြည့်ပါတယ်သူတို့ကဟိတ်စပီးတွေပြောအမုန်းစကားတွေပြောနေတာလားဟိုလူမျိုးရေးဘာသာရေးကျွဲကြစေတဲ့ကလေးဟိုကျွဲကြကျွဲကြစေတဲ့စကားလေးတွေပြောတာလားသို့မဟုတ်ရင်အချင်းချင်းဟိုတယောက်နဲ့တယောက်အကြေချက်မှုနဲ့ဖြစ်တာလားဆိုတဲ့တိစ္ဆာမျိုးတွေကျွန်တော်တို့ကလိတ်လာပါတယ
်ဟုတ်ကဲ့ဗျာ
တကယ်ကိုနိုင်ငံရေးနဲ့ဖတ်တဲ့မှာကကျွန်တော်ကနိုင်ငံရေးအစိုးရပြတ်မှတ်တာ
ဟုတ်ကဲ့ကိုတိတ်ကတော့ ABB အနေနဲ့နိုင်ငံရေးကျင်းသားလူမျိုးရေးအရှုနိုင်ငံရေးကျင်းသားဆိုရဲအဓိပ္ပာယ်သတ်မှတ်မှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေတာဒကရှိပါတယ်။အရင်ဦးတင်းစင်အစိုးရလက်ထက်ကဆိုရင်ဒီကော်မတီတွေတဲမှာတော့ပါပြီးတော့ဆောင်ရွက်ခဲ့ပါတယ်။အဲ့တော့ဒီဘက်နောက်ပိုင်း LD အစိုးရလက်ထက်မှာတော့သက်ဆိုင်အာဏာပိုင်တွေနဲ့နိုင်ငံရေးကျင်းသား issue နဲ့ပတ်သက်ပြီးတော့ပြောပြဆိုဖြစ်ညှိနှိုင်းပြလာသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုရှိရလား
။ဟုတ်ကဲ့ကျွန်တော်တို့ဒီအစိုးရတော့အမှန်တော့လေတော့ကျွန်တော်တို့စကားတော့ဆိုတာလေးရှိပါတယ်ခုနပြောတဲ့သမဏဒီဥဒိစိတ်လက်ထက်မှာလဲကျွန်တော်လက်ကျန်နိုင်ငံရေးကျေးဇူးစီရင်ကော်မတီမှာကျွန်တော် ABD ကအဖွဲ့ဝင်အနေနဲ့ဟိုကျွန်တော်တို့ပါဝင်ထားတာရှိပါတယ်အဲ့ဒီအချိန်လောကတဲ့နိုင်ငံရေးကျေးဇူးတတ်မှတ်ချက်ဆိုတာရည်ရွယ်ချက်နံပါတ်7မှာပါပါတယ်ဆိုလိုမဲ့အသေးစိတ်ကိုလက်တ်မှတ်လိုက်ပြီးမဲ့ရေဘိုးကအားပြီးတော့နိုင်ငံရေးနဲ့ဆက်ကျွယ်ဆက်နွယ်ပြီးတော့ဖန်ဆီးတဲ့စိတ်ခါနဲ့လူတွေကိုဒီနိုင်ငံရေးကျေးဇူးပြည့်သတ်မှတ်တယ်ဆိုတာအဲ့ဒီအချိန်လောကလည်းထားခဲ့တာရှိပါတယ်ဆိုတော့အဲ့ဒီအချိန်လောကလည်းဒီနိုင်ငံရေးကျေးဇူးနေနဲ့နိုင်ငံရေးကျေးဇူးနဲ့ပတ်သက်ပြီးတော့ဒေါ်မေဝင်းကြီးတို့ဟိုသင်ခဲ့တဲ့အဆိုတွေလည်းရှိပါတယ်ဒီဘက်ဆင်းမှာလည်းဟိုဥပဒေတို့သင်ခဲ့တဲ့အဆိုတွေလည်းရှိပါတယ်ဆိုလိုမဲ့လည်းဒီတည်ရေးဝန်ကြီးဌာနကလည်းဥပချာချာတဲ့အရာဆိုလို့ရှိရင်တော့ဟိုနိုင်ငံရေးကျေးဇူးပြည့်သတ်မှတ်ဖို့မရှိဘူးဆိုတဲ့တန်ခါချက်မျိုးပဲဟိုထွက်လာနေတဲ့ကျေးဇူးတွေရှိပါတယ်ဟုတ်ပါမယ်လေဟိုဒီကိစ္စကတစ်ချက်မနေဟိုတတ်မှတ်ဖို့အစိုးရကတတ်မှတ်ဖို့လိုနေတာဖြစ်ပါတယ်ဒါကြောင့်မဟုတ်ဘူးဆိုလို့ရှိရင်ဒီခုနပြောတဲ့ဟိုတူးချင်းကနေပြီးတော့နိုင်ငံရေးကျေးဇူးတွေကိုစောက်ထက်ဆွဲနေတဲ့ကိစ္စတွေကအမျိုးမျိုးဖြစ်တဲ့ခါကျတော့မလိုလားအပ်တဲ့ကြိုးစားတွေဖြစ်လာတတ်ပါ
တယ်ဟုတ်ကဲ့ခင်ဗျာကုတင်နဲ့ဒီလိုင်းမှာပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုစင်ဝင်းဖြစ်ခေါ်ကြပါလေကုစင်ဝင်းဒွင်းစားဆရာကုစင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုစိဝင်းရဲ့အခုဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီအစိုးရဒီနဲ့ထိတိုက်ဖြစ်ပြီးတော့ကြားရတဲ့အထက်မှာဇင်းစားဆရာကြီးလည်းပါပါတယ်ကိုဝါလုံးတို့ကိစ္စမျိုးတွေပေါ့နော်တော့အခုဦးဝင်းပေါင်းတို့ပေါ့လည်းကြုံလာပြီးတော့ဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုတော့လက်ရှိအစိုးရကိုယ်တိုင်ကနိုင်ငံရေးကျင်းသားဟောင်းနေများပါတယ်လက်ရှိအစိုးရရဲ့လက်ရှိရှိနေတဲ့နိုင်ငံရေးကျင်းသားတွေပေါ့တုံ့ပြန်ချက်ကိုစိဝင်းအရင်သိကြပါလား
အဲတော့ငါကအဲကျွန်တော်မြင်တာ2မျိုးဖြစ်သွားတယ်တက်စတန်ဒတ်ဖြစ်သွားတယ်လို့ထင်တယ်ဥပမာအဖြစ်ဒီလိုမျိုးပေါ်အစိုးရရဲ့အမူနဲ့စတင်တယ်အစိုးရမဆိုင်ဘူးဆိုရင်စင်သားစစ်ကတမျိုးတစ်ပါးဒေါက်တာအီမောင်တို့အမှုကိုပြန်ပြောရလို့ရှိရင်အဲသူတို့ရှားလိုက်တဲ့အမှုဒါလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အကြီးအကဲပြည်သူမျိုးကျွန်တော်အမြင်ရတော့ဒါကဟိုတရားရုံးကဆုံးဖြတ်လိုက်တဲ့ဟာလေစင်တော့စင်သားပြပဲနိုင်ငံတော်ပုံကံမှုတဲ့နိုင်ငံတော်အကြီးအကဲပြည်သူမျိုးကိုရောက်တယ်လို့ပဲအဲမြင်တယ်နောက်သူတို့ရဲ့အဲဒါသူရဲ့ freedom of expression နဲ့မှာပါတယ်နောက်သူရဲ့အတွေးခေါ်ကိုသူပြောတယ်သူရဲ့အမြင်တွေသူပြောတယ်အဲ့ဒီအမြင်တွေကကျွန်တော်တို့ကြိုက်ချင်မှကြိုက်မယ်ဟာလာဟိုဗမာရဲ့ရခိုင်လာပြီးကျွန်လို့တယ်ဒါကျွန်တော်ဟိုမကြိုက်တဲ့အတုံးတုံးဖြစ်ပါပြီဒါပေမဲ့သူကပြောခွင့်ရှိတယ်ကျွန်တော်အမြင်ကတော့အဲ့ဒါအဲ့ဒီဟာပဲသူကဒီလိုမျိုးထုတ်ပေါ်ပြောဆိုတာနိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတဲ့ဟာနိုင်ငံတော်ပုံကံမှုမြောက်တာနိုင်ငံတော်အစိုးရကိုဟိုလက်နက်ကင်ဆယ်ဖြုတ်ချဖို့ကြံတာနော်တို့ဒီကဗိုင်းလန့်စ်ပေါ်အဲ့ဒီဟာသုံးတာဒါတော့မှတခြားသောကောမီတွေနဲ့မှအဲဆိုနိုင်ငံတော်ပြည်စစ်ပိုင်းနေနဲ့ပေါင်းတာဆက်ပြီးအဲ့ဒါမျိုးတွေအဖြစ်မြောက်သလားကျွန်တော်သူကပဲအဲ့ဒါမျိုးတွေလုပ်နေလားဖိစစ်ကပါလားဆိုတဲ့ဟာအများကြီးမျိုးစုံထုတ်ပြရလေးရှိတယ်အဲ့လိုကြားကာလတွေတွေကဟိုအဲ့နိုင်ငံတော်ပုံကမှုတွေကိုထည့်ပြီးတော့အာဒီဟာဆိုရင်တော့နိုင်ငံရေးကျင်းမမမြောက်ဘူးဆိုတဲ့အဲဆွဲချက်ဒီလိုယူချက်တွေကိုယူသွားတဲ့ဟာကတော့ဟိုကိုကိုလိုင်းတင်နေဟာများတယ်လို့ကျွန်တော်ထင်တယ်နော်နောက်ပြီးတော့သူပြုမှုတဲ့အပြုအမူနဲ့သူထောင်ကြခံရတဲ့ဟာ out of proportion ဖြစ်နေတယ်လို့ပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာချက်ကတော့ဒီနိုင်ငံရေးကျင်းမဒီလူမျိုးရေးဆိုရှာမှုတွေပါအရင်ဦးသိန်းစိန်ခေတ်ကာလအထိလူမျိုးရေးလှုပ်ရှားမှုတွေပြောကြပြည်တွင်းမှာပြည်ပမှာလှုပ်ရှားမှုတွေတောင်းဆိုမှုတွေတော်လေးမြင့်မြင့်တက်တက်ရှိပါတယ်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားလူမျိုးရေးတက်ပြောကြဆိုကြတိတ်နှချားမိတော့လို့ပဲဦးနာပြောလို့ဦးကိုဝါလုံးတို့လူမျိုးကြီးတော်တော်ကြီးမှလူမျိုးကြီးတီးကြတော့လောက်တာကြီးရှိပါတယ်တခြားဒီစက်ခွန်တက်တူကအမှုကြီးလည်းရှိတဲ့ခါကျတော့ဒီလိုရှားမှုတွေဘာကြောင့်အားနေသွားတယ်လို့ကိုဝါကိုစင်ယူဆလဲခင်ဗျဟ
ိုဒါကိုကောင်ကိုလန်ထောင်းလို့ပြောရမလို့ပဲဗမာနိုင်ငံကြီးမှာဗမာတွေဘာနှစ်ပါးရှိတယ်တပါးတော့ဒီ ethnic politics နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တွေဆက်တိတ်ပြီးတော့ဟိုမရင်းချက်ကြဘူးလို့ကျွန်တော်ဆိုနေကျွန်တော်တို့တွေစဉ်းစားပုံကကိုယ့်ဗမာကိုပယ်ပြီးတော့စဉ်းစားလို့ရှိတယ်အဲအဲ့ဒီကနေလွန်လာလို့ရှိရင်တစ်ဖက်မှာကြတော့ဟိုကဲဟို religious minority ပေါ့နော်ဟိုမှာအထူးသဖြင့် muslim တွေနဲ့ပတ်သက်ရင်ကျွန်တော်တို့စဉ်းစားတာတွေကပို့ပြီးတော့တောင်းကျင်စဉ်းစားရတယ်အဲ့တော့အဲ့တလူမျိုးဖြစ်တဲ့အခြေအနေမှာကျွန်တော်တို့တွေကခုတတိကိုနဲ့အဲဟိုအော်ဒီလူဒီအကုန်လုံးဟာအားလုံးကဓာတ်လူပါပဲလားဟုတ်လားလွတ်လပ်မှုညံ့နိုးတဲ့စိတ်ကိုယ်ကိုယ်တိုင်ကတော့လွတ်လပ်မှုကိုဖြတ်တန်းနေဆိုပေမဲ့လည်းတခြားလူရဲ့လွတ်လပ်မှုကိုတံပိုးထားတဲ့ဟာကြတော့အားနေတာနေပြီးတော့ကျွန်တော်တို့စဉ်းစားချက်တွေကဟိုလူမျိုးစုလိုက်ပြောရလို့ရှိရင်ဘာမန်စန်ထရစ်လာဖြစ်ပြီးတဲ့အခါကျရင်ခွဲခြားမှုတွေပေါ်လာတယ်လို့ကျွန်တော်ကတော့ဟိုလူသားသားပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတိတ်နိုင်ဒီလိုင်းပေါ်မှာဆက်လာပြီးပါဦးခင်ဗျာကျွန်တော်ရှင်ချိုးဆက်ပြီးကြပါလေကိုကမောင်းလွင်းဒီလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
နိုင်ငံရေးအကျဉ်းသားတက်မဲ့ဖြစ်ကြောင်းရမှာတက်ကြတော့ဤလူကြီးကြောင့်နိုင်ငံရေးဤလူကြီးကြောင့်နိုင်ငံရေးအဖန်ခံရတဲ့ပုဂ္ဂိုလ်များဤလူကြီးရေးတရားမှုကြောင့်အဖန်ခံရတဲ့ပုဂ္ဂိုလ်များနံပါတ်၄ဉာဏ်ရေးကြောင့်ခဏပြလို့ဖန်ခံရတဲ့ပုဂ္ဂိုလ်များနံပါတ်၄တောင်းတာလိမ့်ချောင်းတောင်းတာအခွင့်အရေးကြောင့်ဖန်ခံရသူများဆိုင်ရာတအခွင့်အရေးကြောင့်ဖန်ခံရသူများဒေသမာအခွင့်အရေးကြောင့်ခဏပြလို့ဖန်ခံရသူများဆေဘာနာကိုစီမံကိန်းဒီရာဒါညာကိုခဏပြရာဒါညာကိုခဏပြရတဲ့ကြောင့်ဖန်ခံရသူများနံပါတ်၉ကတော့တရင်းတော်များအိဒါများဟုအစိုးရကိုဝေဖန်လို့ကြော်ကြော်လေးဖန်ခံရသူများအမှန်တရားကြောင့်ဖန်ခံရတော့ရေးမျိုးကိုရေးရနိုင်ရေးရတဲ့ပုဂ္ဂိုလ်များတဲ့ခိုင်းတာတော့မကြပါနဲ့နံပါတ်၁၀ဒီရောက်ဒီဆိုင်ကြောင့်ဖန်ခံရတဲ့ခိုင်းတဲ့မားများနံပါတ်၁၁ကတော့ခေတ်ရုပ်ကနေတရင်းကနေပြီးတော့အစိုးရနဲ့တက်မလို့ဒီဝေဖန်ကြော်လို့ဖန်ခံသူများကိုခိုင်းအကြီးအကဲတက်မနိုင်ရတဲ့ဆိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကုခမောင်လေးအမြင်ပေါ့နော်ကျွန်တော်နောက်ထပ်သောရှင်တူကတော့စာနဲ့ပေးထားပါတယ်သူကတော့ gypsy လို့သူ့နာမည်ပေးထားပါတယ် energy အမတ်ရဲ့ပြောစကားကစစ်စုရလက်ထက်စစ်ဗိုလ်ချုပ်တွေပြောစကားနဲ့တထပ်ထဲပါပဲတဲ့ energy အမတ်လို့သူကသုံးလုံးပါတယ်ဒါမှမဟုတ်ကျွန်တော်တို့တိလောက်တော့ energy ကတောင်းရှိသူသူပြောခဲ့တာပါအဲ့တော့သူဖတ်သူရေးထားတာကိုဆက်ဖတ်ပြပါမယ်စစ်ဗိုလ်ချုပ်တွေဟာတဲ့ဘယ်သူကမှနိုင်ငံအကျဉ်းသားမတက်မှတ်ပါဘူးတဲ့ရခိုင်တိုင်းသားခွင့်ရင်းနဲ့ရခိုင်လူမျိုးရဲ့သမိုင်းစင်လာကိုဟောပြောတာဟာလူမျိုးတစ်မျိုးရဲ့နိုင်ငံရေးဖြစ်စင်ပါတဲ့ဒါကမှပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းတယ်ဆိုတာက စစ်စိုးရလက်ထက်စစ်ဘုတ်ချုပ်တီရဲ့လုပ်ရည်နဲ့တူပါတယ်တဲ့ဒီကားထဲမှာ NLD တောင်ရှိသူရဲ့ဒေါက်တာအီမောင်ကိုနိုင်ငံရေးကျင်းသားဖြစ်အသိမှတ်မပြုဘူးဆိုတဲ့စကားဟာရခိုင်ဖြစ်စဉ်ရခိုင်တမိုင်းဖြစ်စဉ်ကိုအသိမှတ်မပြုဘူးဆိုတဲ့သဘောသိရောက်ပါတယ်တဲ့ဒါဟာမပြောတဲ့မလုပ်ထိုက်တဲ့လုပ်ရည်မျိုးပါဒါကြောင့်မို့ဒီ NLD အနေနဲ့တရားဝင်ပြန်ပြောင်းပြောစီချင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ခင်ဗျာကျွန်တော်ပြန်ပြီးတော့ကုတိတ်နယ်ကိုပြန်လှည့်ပေးချင်ပါတယ်ခုနကကျွန်တော်မေးသွားတဲ့မေးခွန်းနဲ့ဆက်ပါတယ်အဓိကတော့လက်ရှိ NLD အစိုးရရဲ့ငွေကြေးစာအနေနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွေ့မှုပေါ့နော်သူရဲ့သဘောထားမှုကုလကကိုတိတ်တန်ဖြစ်သွားတဲ့အချိန်မှာဒေါက်တာမျိုးမျိုးပြောတယ်ဒါပေမဲ့တူးချင်းရဲ့သဘောထားလို့ကုတိတ်တန်လို့ထင်ပါတယ်ဒါပေမဲ့အစိုးရတရားလုံးအာဏာရှိသူတရားလုံးရဲ့သဘောထားတုံ့ပြန်ချက်ကဘယ်လိုများရှိပါလဲခင်ဗျာငွေကြေးစာအနေနဲ့ပတ်သက်လို့ပါအ
ေးကျွန်တော်အနေကတော့ဘယ်ဆိုတာပြည်နိုင်ငံရေးအခြေစားရှိတယ်လို့တော့ပြောလို့မရှိပါဘူးဒါတော့ဟိုနိုင်ငံတော်ရဲ့မှာလည်းပြောလို့မရှိပါဘူးဆိုပေမဲ့ကျွန်တော်တို့ကဟိုဒီကနေ့ဒီအစိုးရကပြည်သူလူထုကဟိုတင်တော့တဲ့အစိုးရဒီမိုကရေစီရေးထောက်ရဲ့မဲဆိုပြီးတော့ကျေကျော်တာနဲ့တက်လာတဲ့အစိုးရဒီလိုအစိုးရဖြစ်တဲ့အခါကျတော့ဒီအစိုးရမတက်ခင်တော့လည်းဒေါသစစ်တီတောက်ခဲ့တာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာနိုင်ငံရေးအကျဉ်းသားတိတ်လောက်ရှိနေရင်တော့မှညာလာပြီဆိုတဲ့အခြေအနေကြောက်ကြတာရှိပါတယ်။ဆိုပေမဲ့လည်းဒီနေ့ဒီချိန်မှာတော့အစိုးရဘက်ကဒီအပေါ်မှာပဲအရေးစိုက်ဖို့အတွက်ဟိုအချိန်မတိနိုင်သေးတာလားဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်မသိဘူး။ဆိုပေမဲ့လည်းဒီနိုင်ငံရေးအကျဉ်းသားစိတ်ဓာတ်နဲ့ပတ်သက်ပြီးတော့ဟိုတော်တော်တော့စိတ်သွားတာစိတ်သွားတဲ့အနေအထားမျိုးမှာရှိတယ်။ကျွန်တော်တို့ကတော့တန်းတဲ့လောက်ဒီအမတ်တွေနဲ့ပတ်သက်ပြီးတော့အစိုးရတင်နိုင်ဖို့အတွက်ဆွေးနွေးနိုင်ဖို့အတွက်တန်းတဲ့လောက်စီရုပ်တဲ့စိတ်ဓာတ်မျိုးတွေတော့ဟိုလုပ်နေတာရှိပါတယ်။ဒါပေမဲ့အခုဒီစိတ်ဓာတ်ကိုတန်းကြည့်တဲ့ဆိုလို့ရှိရင်စိတ်ဆက်ကကျွန်တော်တို့ကစိတ်မှုနဲ့စိတ်ဓာတ်မပြတဲ့စိတ်ဓာတ်ဖြစ်ပါ။ဆိုတော့စိတ်ဟိုငါးငါးခပ်ခွေးနေတဲ့ဥစ္စာကနှစ်နှစ်ထားလိုက်တဲ့စိတ်ဓာတ်ကကျွန်တော်တို့အများကြီးအဲ့ပေါ်မှာကောက်မှတ်ချက်မပေးကြပါဘူး။ဆိုတော့ဒါပေမဲ့ဒီနိုင်ငံတော်ပုံကံမှုဆိုတဲ့ပုံမှောက်ကိုတက်တယ်အနည်းဆုံးဖြစ်ဟို122အနည်း20အနည်းဆုံးမဆမဖြစ်ခါမယ်ပြောပါမယ်ဆိုတော့အဲ့လိုတက်လိုက်တဲ့အတွေ့ဒါအစည်းအဝေးတွေစစ်တံဆမနိုင်အောင်လို့ဒီပုံမှောက်ကိုတက်လိုက်တာဖြစ်တယ်ဆိုတော့အခါကျတော့ဒီလိုပုံမှောက်ကိုတက်ပြီးတော့ဒီစစ်တံလေးဆက်လာတာကျွန်တော်တို့ဒီအမျိုးသားညီသားစုတွေအတွက်ဒီတိုင်းရင်းသားတွေနဲ့အိမ်သားကအတူစွဲနေထိုင်ရေးဆိုတဲ့စစ်ဆောက်ကိုအထောက်အပံ့ပြုရလားဟိုအပေါင်းလက္ခဏာဆောင်ကလားအလုပ်လက္ခဏာဆောင်ကလားဆိုတော့ပြန်ပြီးတော့စဉ်းစားစဉ်းကျင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးကိုအချိန်တော့ရပါသေးတယ်ကျွန်တော်ကိုစဉ်းစားကိုမေးကြည့်ပါတယ်ခင်ဗျာတခုမေးကြည့်လဲဆိုတော့ကဒီသူတို့အစိုးရတွေပါရင်းစိုးရကလည်းစစ်စိုးရလက်ထက်ပါလေအစိုးရတွေကဖမ်းတဲ့ခါမှာနိုင်ငံရေးသားမရှိဘူးဒါဟာဒီတီဇဲဥပဒေတွေကိုချိုးဖောက်လို့ဖမ်းနေစီးတယ်ဆိုတဲ့ဟာမျိုးပြောပါတယ်ခင်ဗျာတလောကဒေါက်တာမျိုးမျိုးပြောသွားတဲ့ဒိဗယ်ကလည်းအဲ့ဒီသဘောတက်ရောက်နေပါလေခုနကဒီတော့ရှင်တယောက်ပြီးသွားတယ်မှာရေးတယ်လို့ပဲအဲ့တော့လက်ရှိ energy စုအနေနဲ့တုံ့ပြန်တဲ့အခါမှာဒီအတိုက်ခံနိုင်ငံသမားတွေတုံ့ပြန်တဲ့အခါမှာခုနဖမ်းလာစီးတာကနိုင်ငံရေးရတက်တက်ကိုချိုးတဲ့သဘောလို့ယူဆပါလားတကယ်ပဲဥပဒေရဖြစ်နေလို့လားဘယ်လိုတို့ယူဆပါလဲဗျာဥပဒေရဖြစ်မဲ့ဆိုလဲစွတ်တော်ဘက်ကနေဥပဒေပြင်ဖို့ကြိုးစားမှာပေါ့နော်ဥပဒေရတကယ်ပဲဒီလေဥပဒေတွေချိုးဖောက်နေလို့လားနိုင်ငံရေးရနှိမ့်ကွတ်တဲ့သဘောဆောင်ပါလားကိုရဲ့ကိုစင်အမြင်သိကြပါလား
တက္ကသိုလ်အစိုးရရဲ့တဘောပါပေါ့ကျွန်တော်တို့ဒီအခုလက်ရှိအစိုးရကဟိုအရင်ကတော့ဒီမဆိုင်တဲ့အဖြစ်တွေကိုနောက်မဖြစ်အောင်ဆိုပြီးတော့တော်လန်တဲ့အစိုးရနေပြီးတော့ဒီလိုမျိုးဟိုဖြစ်လာခဲ့တယ်ဒါပေမဲ့သူအစိုးရဖြစ်လာတော့အစိုးရကြီးဆိုတာဗာလဲဆိုတော့အဲ့ဒီနိုင်ငံဟိုတည်ငြိမ်မှုဟိုဒီနိုင်ငံလုံခြုံမှုစသဖြင့်ဒါတွေဘယ်ရှိတန်းတင်ပြီးတော့စဉ်းစားတာပေါ့အဲ့ဒီတော့ခုနကပြောတဲ့ကိုအရင်ကဒုက္ခတုက္ကခံပြီးတော့တိုက်ခဲ့တဲ့တံမှုထားမှုတွေပြစ်ချလိုက်ပြီးတော့ဒါတွေကတော့ဟိုသူတို့ဒါလို့လို့ဒါခံမှာပဲဆိုတော့စဉ်းစားမှုတွေးမှုပေါ့နော်တစ်ဖက်မှာတော့လေဒီအစိုးရကတရားစီရင်ရေးကိုဝင်ဆွတ်သလားပေါ့ဒါတော့တကယ်ဟို case by case ဆိုတာကိုစဉ်းစားမှာပဲ llamar ဒေါက်တာအင်မောင်မှုမှာဝင်ဆွတ်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့တရားစီရင်ရေးကတရားသူကြီးတွေကဟိုဘယ်ကနေတိုက်လဲဆိုတာကိုကြည့်ပြီးတော့ရေးကြည့်တာလားအဲ့ဒါအဲ့ဒီခါကျတော့ဒီဟိုပတ်ဝန်းကျင်ကဘယ်လိုတွေပြောနေလဲဟိုအစိုးရရဲ့သဘောထားအာဏာရှိတဲ့လူတွေရဲ့သဘောထားဘယ်လိုလဲအဲ့ဒါပြဿနာလာဖြစ်တယ်အဲ့တော့ကိုကအစိုးရကိုယ်တိုင်ကအဲ့လိုကိုယ်တိုင်နဲ့ impartial ဖြစ်ဖို့ကြိုးတာပေါ့ကိုကဖြောင်းဖြောင်းမတ်မတ်နဲ့ဒါကိုဆွဲကြိုင်မှသာလေတရားစီရင်ရေးကိုဟိုလုံးဝ နော်ပြောရင်းတာပါပေါ့ကျွန်တော်တို့ရှိမယ်တရားစင်ကြီးကအဲ့လိုမျိုးကြောက်ဖို့အတွက်ဘယ်သူကလုံနိုင်လဲဆိုတော့အာနာရှိတဲ့လူတွေကပဲလုံနိုင်နေဟာအာနာရှိတဲ့လူတွေကအဲ့ဒါကိုဟိုကိုကိုတိုင်းပုံမှကျွေးနေဟာကိုကိုကိုတိုင်းကလည်းအဲ့ဒါသဘောတူနေတဲ့ဒီကာလပတ်လုံးဒီအစိုးတန်ဒီလိုမျိုးဟိုပြုမှုမျိုးတွေရတော့ရှိနေဦးမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမြင်ချင်တာကရိုက်ဂျာဒရင်းတော့ကိုအောင်လုံးကိစ္စပါကိုအောင်လုံးကိစ္စမှာဆိုလို့ရှိရင်တရားကြီးနဲ့ပဲဆိုင်တယ်တရားကြီးကလုံးဆောင်နေပါတယ်ဆိုပြီးတော့တစ်ဖက်မှာတချင်တော့အာလာပိုင်းကပြောခဲ့တယ်ဒါပေမဲ့တကယ်ဆိုအမင်းချလိုက်ပြီပြောမယ်ဆိုရင်သမရရဲ့အမင်းနဲ့ဖြစ်စီတွတ်ပြီးလို့ရပါတယ်အဲ့တော့ဒီလိုမျိုးကိစ္စတွေမှာလည်းအစိုးရရဲ့ကံတမှုပေါ်ကိုစင်ရဲ့အမြင်သိချင်ပါတယ
်အဲ့ဒါကြောင့်မလို့လူဘာလို့ငါငါတားကြိုက်တယ်လို့ပြောတာပေါ့နော်ဟိုအစိုးရကိုယ်တိုင်ကသူမှမော် political will မှမရှိတာသူကိုယ်တိုင်ကအဲစဉ်းစားချက်ကကိုယ်အရင်ကတည်းကသုံးဆောင်ခဲ့တဲ့လူတွေရဲ့အချင်းစရိုက်ကိုအဲ့ဒီစနစ်ရဲ့အချင်းစရိုက်ကိုသူကသွားပြီးတော့မြင်ရတဲ့အလားဖြစ်တာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုတိတ်နိုင်ကိုမေးချင်ပါတယ်လက်ရှိနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့ EDP အနေနဲ့စဉ်းစားဆိုဘယ်နည်းဦးရှိပါလဲခင
်ဗျ။ဟုတ်ကဲ့ဒီစစ်တပ်ကြပြီးသားပေါ့လေစစ်တပ်ပြီးသားက56ဦးရှိပါတယ်။တရားကျင်ဆိုင်နေရတာက314ဦးရှိပါတယ်ဒီ314ဦးထဲမှာ85ဦးကအစင်းဆောင်တွေကနေပြီးတော့တရားကျင့်ဆိုင်နေရတဲ့စစ်သားပ
ါဟုတ်ကဲ့ဘယ်လိုအမှုတွေများပါလဲခင်ဗျာ
ဆိုတော့အမှုတွေကတော့အများအဖြစ်ဟိုပါပေါ့ဒီအခွင့်အရေးကိုကာကွယ်တဲ့လူတွေအခွင့်အရေးအတွေ့ဌာနထုတ်ပေါ်တဲ့လူတွေကအများကြီးဖြစ်ပါတယ်နောက်တစ်ခါဒီလူလက်ကရေးကထုတ်ပေါ်ခွင့်နဲ့ဟိုမတရားကြေးဆက်သွယ်မှုဆိုတဲ့အမှုတွေလည်းရှိပါတယ်အဲ့ဒါတွေကတော့ဟိုဒီကုန်းကတော့အများဆုံးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရားရည်လိုက်အစီအစဉ်ချိန်နဲ့ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဥတည်နိုင်တဲ့ကုသင်းဝင်ကျေးဇူးများကြီးတင်ပါတယ်တော်တော်ရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်တရားရည်လိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ပြပါခင်ဗျာ